တာဝလာတစ်ခုလုံးမှာအပားလွန်ဆုံးပစ္စည်းတစ်ခုဖြစ်တဲ့ graphene ကိုအခုမြန်မာနိုင်ငံမှာရှိတဲ့ဘွဲ့ဂျုံနဲ့ဘွဲ့လွန်သင်တန်းတချို့မှာရှိတဲ့ပစ္စည်းနဲ့ရအောင်ထုတ်ပြီးသူတေသနလုပ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြသေးပါမယ်ဗြိတိန်နိုင်ငံမန်ချက်စတာတက္ကသိုလ်ကပေါမောက်ခနှုတ်ဟာစာရွက်တရွက်ရဲ့တသန်းပုံတစ်ပုံလောက်ပဲအထူးရှိတဲ့ graphene ကိုတွေ့ခဲ့တဲ့အတွက်2010မှာယူပပေဒနိုဘယ်ဆုချီးမြှင့်တာကိုခံခဲ့ရပါတယ်။ဒီလောက်သိငယ်တဲ့ graphene ကိုသင်ကြားရေးအထောက်အကူပစ္စည်းပြည့်ပြည့်စုံစုံမရှိသေးတဲ့မြန်မာနိုင်ငံမှာအခုသုတေသနလုပ်နေကြတာဖြစ်ပါတယ်။စိန်ထက်အစာပေါင်းများစွာခိုင်မာတဲ့ graphene ဟာပေါ်ပါပြီးသိက္ကိုသိငယ်တာပါ။သူကိုလျှက်စစ်ပစ္စည်းတွေမှာတုံးရင်လည်းအခုတည်းအစာပေါင်း200ကျော်ပိုးပြီးမြောင်လျက်ကူးနိုင်ပါတယ်။သိပ္ပံပညာမှာသာမကလူသားတွေရဲ့လူနေမှုအဆင့်တန်းနဲ့ဘဝကိုပါပြောင်းလဲသွားစေနိုင်မယ် graphene ကိုသိပ္ပံပညာရှင်ပေါင်းများစွာသုတေသနပြုနေကြတဲ့အထက်မှာအခုမြန်မာနိုင်ငံမှာပါအစပြုလာတာဖြစ်ပါတယ်။ပွင့်လင်းစာပြုလာတဲ့အမိမြန်မာနိုင်ငံအတွက်နိုင်ငံရခြားရောက်နေတဲ့မြန်မာပညာရှင်တချို့ကကိုယ်စွမ်းဉာဏ်စွမ်းရှိတဲ့နဲ့အကူအညီတွေပေးနေကြပါတယ်။ဒီထက်က graphene သုတေသနလုပ်ရမှာကူညီနေသူတူကတော့American ပြည်တော်စု Illinois တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးပါ။အ
ဲလိုတက္ကသိုလ်ကျင်းပသက်ပြီးတော့ဒီကတွားပြီးတော့ကုညီနေတဲ့ဆရာကြီးလည်းအများကြီးရှိပါတယ်။ကျွန်တော်ကတော့ graphic နဲ့ပတ်သက်ပြီးတော့တချို့ပိုင်းတွေကိုကုညီပေးနေတာရှိပါတယ်
။ဘယ်လိုပုံစံနဲ့ကုညီတာလဲဆရာ
။ပုံမှန်က graphic နဲ့ပတ်သက်ပြီးတော့ပုံမှန်ဒီထဲမှာသုတေသနလုပ်ငန်းကိုစပြီးတော့လုပ်ဖို့ကြိုးစားတာပေါ့လေ။အဲ့မနစ်တရားကျူးစားရပါဘူး။ပုံရှိရှိတဲ့ပစ္စည်းနဲ့ကျွန်တော်စပြီးတော့ဘယ်လိုလုပ်မလဲဆိုပြီးဆောင်းတဲ့လုပ်ငန်းရှိရဆရာဆရာမကြီးနဲ့ဆင်းရတာပေါ့လေ။graphic ဆိုတာအခေရံလို့တုံးပြီးတော့အဲ့ဒီ graphic ကိုအလွားလွားခွဲလိုက်ခွာလိုက်လို့ရှိရင်အဆုတော်ရဲ့ကျန်တဲ့ graphic နဲ့ခွာနည်းနည်းလို့တက်ပြောချင်မှာဒါနောက်ပိုင်းမှာ silicon နဲ့ graphic နဲ့တွဲပြီးတော့နောက်ဆုံးပေါ်အနည်းလို့တက်ပြောချင်လုံးဝဆိုပြီးတော့တော်တော်လေး popular ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့သူပြည်သူများလုံးချင်တဲ့အတွက်ကြောင့်လို့ကျွန်တော်ပုံမှန်ပြီးမှာလည်းနည်းနည်းလို့ကောင်းမယ်ဆိုရတဲ့အခါကျတော့ဟိုဓာတုဗေဒနည်းနည်းဟိုခေါ်တဲ့ဒီပေါ့ကျွန်တော်က exfoliation လုပ်တာနဲ့ပေါ့လေအဲ့ဒါလေးနဲ့ပတ်စံလုံးကြည့်တာတော်လေးအောင်မြင်တော့ပါလေအော်မင်းတို့ကြောင့်လည်းတချို့ဆရာဆရာမကြီးလည်းဘုလိုသက်ဆိုင်ရာ presentation တွေပေးတယ်။တယောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန် BA နဲ့ပြီးတော့သိပ္ပံနဲ့ပတ်သက်ပြီးတော့ EBA ဥဒါဌာနနဲ့အကောင်းဆုံးအဲဒါမှဖတ်ဖို့မှသူကပထမရတော့ပါလေ။အခုဆိုလောလောဆယ်ပဲဘုလိုတန်းတန်းနဲ့ပတ်သက်ပြီးတော့မင်္ဂလိ၃ယောက်ယောက်ျားလေးတယောက်လည်းတခြားတယောက်တော့လည်းဒီ graphic နဲ့ပတ်သက်ပြီးလုပ်နေပါပြီ။ဆိုတော့ဒီကနေ့အတွင်းမှာပဲတော်တော်လေးကြီးရောက်တယ်လို့ကျွန်တော်ပြောချင်တာပေါ့လေ။
မြန်မာနိုင်ငံမှာပစ္စည်းပစ္စည်းရလဲဒီမှာလို့မစုံနိုင်ပါဘူးဆရာဆရာအဲ့လိုတည်းမှာဘယ်လိုမျိုးများသွားပြီးတော့ပင်ကြားပါလဲဒီနာနိုနည်းပညာနဲ့ပတ်သက်ပြီးတော့
နာနိုနည်းပညာတဲ့ကျွန်တော် graphene ကဟိုအဓိကထားတာပေါ့ဒီနာနိုတက္ကသိုလ်ကြီးပါပဲပါလဲဆိုတော့ graphene ကိုလည်းဟိုကလည်းဒီနာနို scale မှာရှိတာအောင်ဘုရားကဘုရားပြောလို့ဒီပစ္စည်းပစ္စည်းရလဲမရှိသေးကြမလို့ chemical exfoliation chemical ကြောက်ရအဲ့ဒါနဲ့ပတ်သက်ပြီးတော့ခွာလို့ရတော့ရတဲ့ပုံမှာမူတည်ပြီးတော့ဟိုရောင်တက်ပုံမှာဟောတခြားတက်ပုံတွေမှာရှိနေတဲ့ဒီစာဒီလိုဟာမျိုး FDIR လိုလိုဟာမျိုးဟို electron microscope လိုဟာမျိုးနဲ့ခွဲခြားလို့ရပါတယ်အဲ့ဒီပုံမူတည်ပြီးတော့ graphene oxide ညာမင်းရဆိုတာဒီနဲ့ပတ်သက်ပြီးတော့အကောင်းဆုံးပေါ်နိုင်ခဲ့ပါတယ်နောက်ပိုင်းတဲ့ deposition method ဆိုတာဒီလိုလုပ်ဖို့ကျွန်တော်တို့ရည်ရထားရှိပါတယ်ဒါနဲ့ပတ်သက်တဲ့တချို့ set တွေလည်းသူဝင်ဘူးလည်းလုပ်ထားတာရှိပါတယ်ဒီပစ္စည်းပြရည်ရမယ်ဆိုရင်တော့နောက်ပိုင်းကိုပြီးတော့ key တွေမျိုးရှိတာပေါ့ဒီ
ဟုတ်ကဲ့ဆရာဆက်လို့တွားပြီးတော့ဒီလိုမျိုးကူညီမယ်ဆိုလို့ရှိရင်ပထမဆုံးဟိုမှာက resources လို့ခေါ်တဲ့ဘာပစ္စည်းရနိုင်လဲဆိုတာအရင်လေ့လာရမှာပေါ့နော်
ဟုတ်ပါတယ်ဟုတ်ပါတယ်ဟိုရှင်းရင်းဆိုဘာပစ္စည်းတွေရှိတယ်နောက်တစ်ခါသူတို့ဒါနဲ့ပတ်သက်ပြီးတော့စိတ်ဝင်စားတဲ့ဆရာသမားတွေရှိတယ်နောက်တစ်ခါကြာလို့ရှိရင်ဟိုလုံနိုင်တဲ့ရေရှိရှိတော်တော်များများရှိပါတယ်သူတို့နည်းသူတို့ကလည်းလုံနိုင်ရတယ်ရှိပါတယ်ရှင်းတယ်နည်းမှာဆိုရင်တော်တော်လေးပုံပြီးခီးထွေးကြလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်သူတို့အနေနဲ့လည်းအားကျမှလည်းရှိပါတယ်အဲ့တော့ကျွန်တော်တော်လေးအားရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ဆက်ပြောရဲ graphene နဲ့ပတ်သက်ပြီးတော့လုပ်တယ်ဆိုတော့ဟိုအောင်မြင်မှုအတိုင်းတာနည်းနည်းပြောပြပါဆရာဆရာအခုသွားပြီးတော့အစပြောခဲ့တယ်ပြောခဲ့ပြီးတော့ဘယ်လိုပုံစံနဲ့အောင်မြင်မှုရလဲပြောပြပေးပါ
အခုတယောက်ကတော့ဟိုမြန်မာနိုင်ငံလုံးဆိုင်ရာဟိုသိပ္ပံခေါ်ပြောပေးမှာတော့သူပထမရသွားတယ်အဲ့ဒီအတူတူနဲ့ပတ်သက်ပြီးတော့အေးမရှိစီရလဲသူလုပ်တဲ့အခါကိုယ်တော်လည်းအမြင်သွားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းဟာသိပ္ပံဘွဲတကူပဲအခုဆိုရင်3ယောက်လောက်အဓိကလုပ်နေပါပြီ
မရှင်းတော့ပြန်မေးတာပါနော
်ဟုတ်ကဲ့
ဒီ graphene ဆိုတာကသိက္ကိုသိငယ်တဲ့ carbon atom လေးတွေပ
ါဟုတ်ပါတယ်ခင်ဗျာ
ဒီကြောင်းသားတွေဘယ်လိုမျိုးစပြီးတော့မနော်လက်တွေဘယ်လိုလှုပ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါစ
ို့အဲ့ဒါတို့လို့ရှိပါတယ်ခင်ဗျာကျွန်တော် graphite ဆိုတာရှိတယ် graphite ဆိုတာခဲတာမျိုးပေါ့နော်ခဲတာမှာသုံးတဲ့ခဲစံပေါ့ဒါပေမဲ့ကျွန်တော် graphite အပြားကြီးဝယ်လို့ရပါတယ် အဲ့ဒီနဲ့ပြည့်စက်ကြာဟိုဘက်ကြာပြီးတပြားကပားပြားလေးနဲ့ပေါ့လေသူလုတ်တဲ့လူလေးရှိရပေါ့ဒီကလိုရတဲ့ကလိကလေးထည့်ပြီးတော့တက်နေမြသူခွာရဲ့လူပေါ့ဆိုတော့ဆုံးတော့ခွာလေးရတဲ့ချင်းခွာရဲ့လူလောက်တာပါမဲလို့ skill ဖြစ်တဲ့ကြောင့်လည်းရမ်းမရောက်ကြတော့ဘူးက electron microscope နဲ့ကြည့်မှရတယ်အဲ့ဒီကျင်းတစ်ချာမက်သက်တကူခေါ်တဲ့ random spectroscopy ဆိုတာကိုသုံးမှ confirm လုပ်ရအောင်အဲ့အမရှိလေကျွန်တော်ကက FTR လို့ဟာမျိုး HRT လို့ဟာမျိုးနဲ့စကြည့်တဲ့အခါကျတော့လိုအပ်တဲ့သမတ်တဲ့အရေးချင်းတွေရှိရအောင်တွေ့တဲ့အခါကျတော့ graphing ဆိုတဲ့ confirm လုပ်ရပါတယ
်နော် nano scale ဆိုတာအမတန်သိနေတဲ့အခါကျတော
့ဟုတ်ကဲ့
ဟိုဆရာပြောတဲ့ set တွေပေါ့နော်ဒီ set တွေနဲ့ကြည့်ဖို့ကအခု set မရှိတဲ့နေရာမှာဆိုရင်တော့ဆရာဘယ်လိုလုပ်မလဲ
ဟုတ်တခုတော့တခုရှိတယ်ပမာပြမှာကျတော့ URC လို့ခေါ်တယ်တက္ကသိုလ်ညာဘို့သူပြဿနာပေါ့လေအဲ့မှာတော့အတချို့ရှိပါတယ်ကျွန်내မှာလုပ်ချင်တဲ့အပိုင်းညာဆိုရင်လည်းအခုကကျတော့ရန်ကုန်ကိုပို့ရတာပေါ့လေသူရလည်းစတဲ့ရောသူကြလည်းမမင်းတက္ကသိုလ်စာတင်မှလည်းရှိပါတယ်နောက်ပိုင်းလည်းတက္ကသိုလ်ဒီမှာလည်းလိုအပ်တဲ့ဒီစီးပွားရေးဆိုဝင်မယ်ဆိုတော့လည်းအဆင်ပြေလာမှာပါ
ကဲဖိနေပတ်သက်ပြီးစဉ်းလည်းပြောပြပေးပါဆရာဆရာ sensor လို့ solar cell လို့လောက်တာလေ
အခုကဒီ graphing နဲ့ graphing offset တော့ရပြီဟုတ်ပြီနောက်ပိုင်းကျရင်နောက်အင့်တကူကဒီရလာတဲ့ graphing နဲ့ကျွန်တော်တို့ silicon နဲ့ဖြစ်ဖြစ်တခြား substrate ကိုခေါ်ရဲ metal တွေနဲ့ထပ်ပြီးတော့ပို့ပြီးတော့ sensor တွေဖြစ်တယ်ဟိုအကောင်နဲ့ sensor လေးလုပ်ဖို့သူပြင်လာလုပ်ဖို့တော့ကျွန်တော်ရည်ရထားရှိပါတယ်အပြင်ရောလည်းဒီ graphene နဲ့ဒီ silicon တို့လိုတခြားတွေနဲ့ပေါင်းမဲ့သူရဲ့ကုန်တက်တွေပါရှိနေတယ်၊လျှက်စကုန်တက်တွေပါရှိနေတယ်၊အလင်းကုန်တက်တွေပါရှိနေတယ်၊သူယူရဗေဒဆိုင်ရာကုန်တက်တွေပါရှိနေတဲ့ဆက်တင်အဲ့ဒီကျွန်တော်လေ့လာမှုရှိပါတယ်။ solar cell တွေလို့ပို့ယူရချက်ရှိရယ် solar cell နဲ့ပတ်သက်ပြီးတော်တော်များများလုပ်နေကြပါတယ်။အောင်မြင်နဲ့အောင်မြင်ကြပါတယ်။ဆရာတွေလည်းတော်တော်လေးတော်ပါတယ်။အရေးကြီးတာကဘယ်လောက်ထိ efficient ဖြစ်ဖို့ graphene နဲ့လုပ်လို့ရှိရင်ပို့ပြီးတော့များထူးထူးကောင်းမလားဆက်တင်လေလေ့လာဖို့ယူရချက်တွေရှိပါတယ်
။ဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်တန့်တဲ့အမည်ပြင်ရကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။